2022ခုနှစ်တည်းမှာကလေးငယ်တွေတိုက်ထိခိုက်ခဲ့ရတဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေတိုက်ခိုက်ခံရတာ130ရာခိုင်နှုန်းအထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောလိုက်ပါတယ်။ကလေးငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအခမ်းအနားကိုဒီနေ့ထုတ်ပြန်ခဲ့ရမှာကုလသမဂ္ဂအတွင်းမှုချုပ်ကအဲ့ဒါလိုပြောခဲ့တာပါ။မြန်မာပါဝင်ယူကရိန်း၊အစ္စရေးပါလက်စတိုင်း၊အာဖဂန်နစ္စတန်၊ဘူကီနာဖာဆိုနဲ့မာလီနိုင်ငံတွေမှာကျောင်းနဲ့ဆေးရုံကိုတိုက်ခိုက်ခံရတဲ့ဖြစ်ရာ1843ကြိမ်အထိဖြစ်ခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ပဋိပက္ခတွေရဲ့တန်ကုန်ဝမ်းနည်းဖွယ်ခန်းစားခဲ့ရတဲ့ကလေးငယ်အရေးအတွက်ကပုံများလာတယ်လို့လည်းကုလသမဂ္ဂအစည်းအဝေးကစားပါဖော်ပြထားပါတယ်။ရှင်ရတဲ့လက်နက်ကိုင်ပဋိပက္ခစစ်တွေဟာ2022ခုနှစ်ထမှာလည်းဆက်လက်ပြင်းထန်လာခဲ့လို့ဖြစ်ရာ24ခုနဲ့စောင့်ကြည့်အစည်းအဝေးတစ်ခုမှာရန်တော်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့ကလေးငယ်ဥယေက19000နီးပါးရှိတာကြောင့်တော်လို့ဆရာကောင်းအောင်မြင်မာနေစေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေကိုထိခိုက်စေတဲ့ပြင်းထန်တဲ့ချိုးဖောက်မှုအရေအတွက်က18000ကျော်ကိုရောက်ရှိခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။ချိုးဖောက်မှု52ရာခိုင်နှုန်းအတွက်အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်တွေကတာဝန်ရှိပြီးကလေးငယ်တွေကိုတတ်ဖြတ်တာ၊စာသင်ကျောင်းနဲ့ဆေးရုံတွေကိုတိုက်ခိုက်တာနဲ့လူသားချင်းစာနာထောက်ထားမှုဆရာဝန်ရောက်ခွင့်ကိုညှင်းပယ်တာလို့ချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေကတော့အစိုးရတပ်ဖွဲ့တွေဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။